Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ29ရက်တနင်္ဂနွေနေ့ညနေပိုင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါဥရောပတိုက်ကိုရွှေ့ပြောင်းအခြေချဖို့မြေထဲပင်လယ်ကိုဖျက်ဆီးရင်ဒီသတင်းပါအတွင်းမှာပဲလူ900ကျော်လောက်ရင်းနှစ်သေဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြရတဲ့အကြောင်းကုလသမဂ္ဂကပြောဆိုပါရတယ်။စစ်အတွင်းပျောက်ဆုံးနေကြတဲ့အမေရိကန်စစ်မှုထမ်းတွေနဲ့စစ်တုံးဘန်းတွေကိုအောက်မေ့ဂုံပြူတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်စီးသူတွေ Washington DC မြို့တော်တွင်လှည့်လည်အင်အားပြချဖို့ရှိနေပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုနားဆင်ပေးမှာကတော့အစိုးရတက်လက်ထက်27ရာစုပေလုံးကြီးလာကန်ခေါ်ယူနိုင်ရေးနိုင်ငံတော်တိုင်းမင်္ဂပုတ်ကိုတော်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးအစ်စ်ပြန်လဲဖွဲ့စည်းမဲ့ UPDJC ရဲ့ကြိုတင်ပြင်ဆင်ချက်ရှေ့လုပ်ငန်းစဉ်တွေရဲ့အောင်မြင်မှုဘယ်လိုရှိနိုင်ပါသလဲ
။အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလားမရင်တော့အများကြီးရှိတယ်။စင်ကုန်မှုတွေရှိလားမရင်တော့လည်းရှိတယ်။ဒါတွေကိုအားလုံးကဒီအစိုးရတယ်မဟုတ်ပါဘူး။ကျွန်တော်တို့ပြည်သူလူထုအားလုံးကတော့ဝိုင်းပြီးတော့
အတွေ့အမှုဦးလာမောင်ရွှေပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တဆက်သေးပါပဲတတိုင်းပြည်လုံးငြိမ်းချမ်းနိုင်ရေးလက်ရှိမြန်မာတက်မတော်ကိုပြုပြင်ဖို့လိုသလိုငြိမ်းချမ်းရေးစကားဝိုင်းမှာလက်နက်ကင်တော်လိုင်းရေးအဖွဲ့ဘဲအဖွဲ့ကိုမှချက်လက်မထားသင့်ဘူးဆိုတော့ပြပရောက်တိုင်းရင်းသားအဖွဲ့တွေရဲ့တုံသက်ချက်နဲ့အတူမြန်မာတောင်တက်သမားတွေကမ္ဘာအမြင့်ဆုံးအေဗရက်တောင်ထိပ်ကိုတက်လိုက်နိုင်ပြီဆိုပေမဲ့ဘလို့လိုအပ်ချက်တွေရှိနေသလဲဆိုတဲ့သတင်းတွေကိုတင်ပြပေးမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့မမိုးဖြူတို့ကပြောပြပေးပါမယ်ရှင်
ဥရောပတိုက်ကိုရောက်ရှိရေးအတွက်လူမောင်ခုတ်ကူးတဲ့လှေတွေနဲ့မြေထဲပင်လယ်ကိုဖျက်ကူးဖို့ကြိုးစားရင်းဒီသတင်းပါအတွင်းနှိမ့်ယုတ်ခဲ့တဲ့လှေ3ဆင်းမှာလိုက်ပါခဲ့ကြတဲ့ရွှေပြောင်းအခြေချသူ900ကျော်ရေနှစ်သေးဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်ဗုဒ္ဓဦးနေကနင်းမြုပ်ခဲ့တဲ့လူမောင်ခုတ်ကူးသူရဲ့လှေတစ်စင်းကနေလိုက်ပါလာသူ100နီးပါးတို့ပျောက်ဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့ကြာသာပတိနေတုန်းကနင်းမြုပ်ခဲ့တဲ့လေပြားနိုင်ငံကနေထွက်ခွာလာတဲ့လှေတစ်စင်းပေါ်မှာလိုက်ပါလာသူတွေဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူတွေရဲ့အဆိုအရဒုတိယလှေရဲ့မာလိမ်မှုဖြစ်သူဆိုသူအသက်28နှစ်အရွယ်ဆူရန်နိုင်ငံသားအမျိုးသားတဦးကိုအီတလီရဲတွေကဖမ်းဆီးခဲ့ပါတယ်။ဒုတိယမြောက်တတိယမြောက်လှေကတော့တောက်ကြနေတုန်းကနင်းမြုပ်ခဲ့တာဖြစ်ပြီးလှေပေါ်မှာလူဘလောက်ပါတယ်ဆိုတာမသိရပါဘူးလူပေါင်း135ဦးကိုကယ်ဆယ်နိုင်ခဲ့ပြီးတည်ဆုံးသူ45လောင်းကိုလည်းဆယ်ယူရရှိထားပါတယ်လှေကနေအများအပြားပျောက်ဆုံးနေစေဖြစ်ပါတယ်အခြေအနေကဖျို့ဖျက်ဗရန်ဗရာဖြစ်နေတဲ့အရေးအတွက်ဘလောက်ဆိုတာသေချာမပြောနိုင်ပေမဲ့နင်းမြုပ်ခဲ့တဲ့လှေ3စီးကနေလူပေါင်း900ကျော်လောက်ရေနှစ်တည်ဆုံးကြပြီလားဆိုတာကိုကျွန်တော်တို့စိုးရိမ်နေတာဖြစ်တယ်လို့ယွမ်းနေစီယာပြောခွင့်ရဖာဒရီကိုဖိုစီက AFP သတင်းဌာနကိုပြောပါတယ်။အီတလီကမ်းခြေဆောင်တပ်ဖွဲ့ရဲ့အဆိုအရတောက်ချာနေတုန်းကမြေထဲပင်လယ်အတွင်း16ကြိမ်စစ်ဆေးကယ်ဆယ်ရေးလုပ်ငန်းတွေကနေလှေတွေနဲ့ဖျက်ကူးလာတဲ့ရွှေပြောင်းအခြေချသူ1900ကျော်ကယ်ဆယ်ခဲ့ရတယ်လို့ဆိုပါတယ်။နင်းမြုပ်လှေတွေကနေအသက်ရှင်ကျန်ရစ်သူတွေကိုတော့အီတလီအာဏာပိုင်တွေစစ်ဆေးမေးမြန်းနိုင်ဖို့အတွက်စိတ်ကမ်းမျိုးတွေဖြစ်တဲ့ထာရန်တိုနဲ့ပိုဇာလိုမျိုးတွေကိုခေါ်ဆောင်သွားပြီးဖြစ်ပါတယ်
။အီရန်နိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကကျင်းပတဲ့ရွေးကောက်ပွဲမှာပြည်ပြင်ပြောင်းလဲရေးသမားတွေအသာစီးရတဲ့အခြေအနေရှိခဲ့ပေမဲ့ဒီနေ့တနင်္ဂနွေနေ့မှာတော့သဘောထားပြောင်းပြောင်းနဲ့ရှေးရိုးဆွဲဝါရီခေါင်းဆောင်ကိုပဲပြန်ပြီးရွေးချယ်ခဲ့ပါတယ်။ပြည်ပြင်ပြောင်းလဲရေးသမားတချို့ကအစင်လိုက်ရွေးချယ်မှုအစင်လာကိုချိုးဖောက်ပြီးဟုတ်ပါတီအဖွဲ့ကောင်းဆောင်စင်းကမိုဟာမက်ရီဇာအရက်ကိုဆန့်ကျင်ပြီးတော့အလီလရီဂျန်နီကိုမဲပေးခဲ့လို့လွှတ်တော်အမတ်တွေရဲ့ဆန္ဒမဲ281မဲတွေမှာ183မဲအနိုင်ရပြီးအလီလရီဂျန်နီကိုရွေးချယ်ခံရပါတယ်။စနေနေ့ကပထမဆုံးကြိမ်ကျင်းပတဲ့လွှတ်တော်အသစ်မှာလရီဂျန်နီရဲ့အောင်မြင်မှုကသဘောထားပျော်ပြောင်းနဲ့ရှေးဟိုးဆွဲတွေအတွက်ကနဦးအောင်မြင်မှုလည်းဖြစ်ပါတယ်။ဒီအောင်မြင်မှုကသဘောထားပျော်ပြောင်းတဲ့အီရန်သမ္မတဟာဆန်ရိုဟီနီပေါ်မှာအပေးထောက်ခံကြောင်းကိုပြယုံမကသမ္မတရဲ့ပြီးခဲ့တဲ့ဇူလိုင်လကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ညှိနှိုင်းခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ကိုလည်းထောက်ခံကြောင်းပြလိုက်တာပဲဖြစ်ပါလိမ့်။သမ္မတရိုဟီနီကိုထောက်ခံတဲ့သဘောထားပျော်ပြောင်းသူတွေနဲ့ပြည်ပြင်ပြောင်းလဲရေးသမားတွေကဒီနှစ်အစောပိုင်းကကျင်းပတဲ့ရွေးကောက်ပွဲမှာနေရာအများစုအနိုင်ရခဲ့ပေမဲ့အဓိကနေရာအများစုကိုမရသေးတဲ့အခြေအနေမှာရှိနေစေဖြစ်ပါလိမ့်။
American သမ္မတရွေးကောက်ပွဲမှာအဓိကပါတီကြီးနှစ်ခုကသမ္မတလောင်းတွေနဲ့ရှင်ပြိုင်ဖို့ Libertarian Party ရဲ့ယာနဲ့ချီတဲ့ကိုယ်စားလှယ်တွေဒီကနေ့တနင်္ဂနွေနေ့မှာပါတီရဲ့သမ္မတလောင်းကိုရွေးချယ်ချမှာဖြစ်ပါတယ်။ American ပြည်ထောင်စု Florida ပြည်နယ် Orlando မြို့က၄ရက်ကြာ Libertarian Party ညီလာခံအပြီးပါတီရဲ့သမ္မတလောင်းကိုမဲခွဲရွေးချယ်ကြမှာဖြစ်ပါတယ် Republican Party ဘက်မှာ Donald Trump သမ္မတလောင်းဖြစ်လာမဲ့အရေးနဲ့ Democratic Party ဘက်မှာလည်း Hillary Clinton ကထိပ်တန်းရောက်နေတဲ့အပေါ်လူလူကြအကြိုက်လျော့လာတာကြောင့်အဓိကပါတီကြီးနှစ်ခုရဲ့ရှင်ပြိုင်မှုအတွင်းအမြဲတမ်းတတိယနေရာမှာသာရှိတဲ့ Libertarian Party အပေါ်မှာစိတ်ဝင်စားမှုထင်မှတ်မထားတဲ့အဆင့်ကိုရောက်ရှိလာခဲ့တာဖြစ်ပါတယ် Libertarian Party ရဲ့သမ္မတလောင်းဝင်ရောက်ရှင်ပြိုင်မှုကြီးညာထားတဲ့ဆက်ရှိဦးထဲမှာဥဆောင်နေသူတွေထဲမှာတော့ New Mexico အုပ်ချုပ်ရေးမှူးဟောင်း Gray Johnsonလည်းပါဝင်ပါတယ်။နိုင်ငံတော်ကလက်တလော့ကောက်ယူထားတဲ့စစ်တမ်းနဲ့အရတော့ Gray Johnson ကလူထုထောက်ခံမှု10ရာခိုင်နှုန်းနီးပါးရရှိတယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့နောက်ဆုံးစကားစစ်ထိုးပွဲတွေမှာပါဝင်နိုင်ဖို့အတွက်လိုအပ်ချက်ဖြစ်တဲ့လူထုထောက်ခံမှု15ရာခိုင်နှုန်းသတ်မှတ်ချက်ကိုပြည့်မီမှုတော့အလန်းကွာဝေးနေပါသေးတယ်။ Gray Johnson ကတော့ပြည်နယ်50အတွင်းမဲပေးပွဲတွေမှာသူတူတည်းသာတတိယပါတီရဲ့သမ္မတလောင်းဖြစ်မယ်လို့ပြောဆိုထားပါတယ်ရှင်။
ယူကရိန်းနိုင်ငံမှာယာယီဘိုးဘွားရိတ်သားအဆောင်တစ်ခုမိလောင်လို့လူ18ယောက်အသက်ဆုံးရှုံးခဲ့တယ်လို့အစိုးရရဲ့အရေးပေါ်ဌာနကအတည်ပြုပြောဆိုပါတယ်။စနေနေ့အစောပိုင်းကကီယက်ဒေသမြောက်ဘက်ကီလိုမီတာ40လောက်ကွာကလစ်တော့ချ်ကီရွာထဲမှာရှိတဲ့နှစ်ထပ်အဆောင်တစ်ခုကနေမိတော့စပြီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိစလောင်ခဲ့တဲ့အဲ့ဒီယာယီရိတ်သားမှာနေထိုင်တဲ့လူ35ယောက်ရှိပြီး18ယောက်ကိုကယ်ဆယ်ရေးအဖွဲ့ကကယ်ထုတ်နိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီထဲမှာလူ9ယောက်ကတော့မီးလောင်ဒဏ်ရာကြောင့်ဆေးရုံမှာဆေးကုသမှုခံနေကြရပြီးမီးလောင်ခံရတဲ့ဒဏ်ရာပြင်းထန်ပုံတစ်ယောက်နဲ့တစ်ယောက်မတူဘူးလို့ရေးပေါ်အဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီမီးလောင်မှုဟာဝန်းနေစရာကောင်းတဲ့ဖြစ်ရပ်တစ်ခုဖြစ်ပြီးချက်ချင်းစုံစမ်းစစ်ဆေးအရေးယူဖို့ဆောင်ရွက်မယ်လို့ဝန်ကြီးချုပ် Voldemar Grofsman ကပြောဆိုပါတယ်ရှင်။
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကြီးညာနေပါတယ်စစ်အတွင်းပြောက်ဆုံးနေကြတဲ့ American စစ်မှုထမ်းတွေနဲ့စစ်တုံးပန်းတွေကိုအောက်မေ့ဂုံပြူတဲ့အနေနဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်စီးသူတွေ Washington DC မြို့တော်တွင်လှည့်လည်အင်အားပြကြမှာဖြစ်ပါတယ်တနင်္လာနေ့မှာခြားရောက်တဲ့ Memorial Day လို့ခေါ်တဲ့ကြာဆုံးစစ်သည်များအမှတ်ရအောက်မေ့ပွဲနေ့မတိုင်ခင်တနင်္ဂနွေနေ့မှာ1988ခုနှစ်ကစလို့နှစ်စဉ်ကျင်းပတာလည်းဖြစ်ပါတယ်Right for freedom လွတ်မြောက်မှုအတွက်လှုပ်ရှားမှုလို့အဖွဲ့ကခေါ်တဲ့ဒီလှုပ်ရှားမှုမှာတော့ဒီကနေ့တနင်္ဂနွေနေ့မှာ American Pentagon စစ်ဌာနချုပ်ကနေ BNN စစ်အတွင်းကြာဆုံးခဲ့ကြသူတွေကိုဂုဏ်ပြုထားတဲ့ BNN စစ်ပွဲအထူးအမှတ်နေရာအထိစိုင်းကဲ9သိန်းလောက်အင်အားပြစီးနင်းကြမယ်လို့ခန့်မှန်းရပါတယ်။ Rolling Thunder အဖွဲ့ကြီးက1993ခုနှစ်ပျောက်ဆုံးစစ်သည်များဆန်းရဥပဒေပေါ်ပေါက်ရေးလှုပ်ဆော်ခဲ့တဲ့အဖွဲ့ကြီးလည်းဖြစ်ပါတယ်။တပ်ဖွဲ့ဝင်တဦးကြဆုံးနေဆိုတာကိုအထောက်အထားခိုင်ခိုင်မာမာမရှိဘဲကာကွယ်ရေးဝန်ကြီးဌာနအနေနဲ့မကြေညာရဘူးလို့ဒီဥပဒေကတားမြစ်ထားတာဖြစ်ပါတယ်။စစ်မှုထမ်းဟောင်းတွေရဲ့မိသားစုတွေကိုငွေကြေးထောက်ပံ့နေတဲ့လူမှုရေးအဖွဲ့ကြီးတစ်ခုအဖြစ်ရပ်တည်လာခဲ့တဲ့ Rolling Thunder အဖွဲ့ကြီးကနှစ်တွေကြာမြင့်လာပြီးတဲ့နောက်မှာတော့လွတ်တော်နဲ့အစိုးရအပေါ်ဘဝင်မကျမှုတွေရှိလာခဲ့ပြီးနိုင်ငံရေးသဘောပေါက်ပြီးတော့ဆောင်လာခဲ့ပါတယ်။
အကာသဟင်းလင်းမြင်းထဲမှာရှိတဲ့နိုင်ငံတကာအကာသစခန်း ISS မှာနောက်ထပ်အခန်းတစ်ခုတိုးချက်ထည့်လိုက်ပါလေ။အကာသစခန်းရဲ့ပြင်ပမှာထပ်ထည့်လိုက်တဲ့အခန်းကို American အကာသ Agency NASA ကလေထိုးသွင်းပြီးလေပြင်းညီမျှစီဖို့အအောင်မြင်မြင်လုပ်နိုင်ခဲ့ပါလေ။အခန်းရဲ့အကျယ်ဝင်းအပြည့်အဝရဖို့လေထိုးသွင်းရတဲ့လုပ်ငန်းကိုစနေနေ့က9နာရီနီးပါးကြာလုပ်ခဲ့ရပါလေ။အခန်းကျယ်ဝင်းအပြည့်ဆိုရင်4မီတာရှည်ပြီး 3.23 မီတာကျယ်ပါလေ။အခန်းထဲကိုအကာသယဉ်မှုတွေနောက်သတင်းပတ်အတွင်းမဝင်ရောက်ခင်အခန်းရဲ့ခန်းထိုင်ရေးအားကိုဆန့်စစ်ဖို့စမ်းသပ်မှုတွေတော်တော်များများလုပ်ဖို့ရှိပါတယ်။ဒါအပြင်နေအောင်ကြီးတန်းအကာသတွေကအပြည့်စီပိုင်းစာတွေနဲ့ပြင်းထန်တဲ့အပူချိန်ဒဏ်တွေကနေဘယ်လောက်ထိကာကွယ်နိုင်မလဲဆိုတဲ့စမ်းသပ်မှုတွေကိုလည်းလုပ်သွားမယ်လို့ NASA ကပြောပါတယ်။ဒီလေအားသွင်းဒုချဲ့စခန်းမျိုးကိုတုံးတဲ့အတွက်လေအားမတုံးမဲပြန်ချုပ်ထားတဲ့အခါမှာအကာသထဲမှာနေရာအများကြီးယူစရာမလိုဘဲနဲ့လုပ်ငန်းတွေကိုဆောင်ရွက်နိုင်တဲ့အတွက်နေရာကိုထိထိရောက်အသုံးပြုနိုင်တာဖြစ်ပါတယ်။ Big Glow Expandable Activity Module ဒါမှမဟုတ် Beam လို့အတောကခေါ်တဲ့ဒီအကန့်ကို Las Vegas မြို့အခြေစိုက် Big Glow အာကာသကုမ္ပဏီကပုံစံထုတ်တိဆောက်တာဖြစ်ပါတယ်ပထမဆုံးမျိုးစားဖြစ်တဲ့ဒီလိုအခန်းမျိုးတိဆောက်ဖို့ Big Glow Company ဟာဒေါ်လာ18သန်းနဲ့ contract ရတာဖြစ်ပါတယ် Beam ကိုကြာသပတေးနေ့ကပထမချိန်လေးထိုးသွင်းတာမအောင်မြင်ခဲ့ပဲကာလာတော်ကြာထုတ်ပိုးထားခဲ့ရတာကြောင့်ပြန်ဖွင့်တဲ့ချိန်မှာအခက်အခဲတွေ့ရတာလို့သိပ္ပံပညာရှင်တွေကယူဆကြပါတယ်ရှင
်နီပေါ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ဧဝရတ်တောင်အထက်မှန်တွေကိုဆင်နွှဲကြပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းသဘာဝဘေးအန္တရာယ်တွေကြုံခဲ့ရပြီးတဲ့နောက်ကမ္ဘာအမြင့်ဆုံးတောင်ကိုဒီလအတွင်းရာပေါင်းများစွာသောတောင်တက်သမားတွေတက်ရောက်နိုင်ဖို့တောင်တက်လမ်းတွေပြင်ဆင်ခဲ့ကြတဲ့ရှာပါတောင်တက်လမ်းပြ၉ဦးကိုဂုဏ်ပြုရင်းအထက်အမှတ်ပြုခဲ့ကြတာပါ
စပိန်နိုင်ငံက Real Madrid ဘောလုံးသင်းဟာဥရောပချန်ပီယံလိဖလားကို17ကြိမ်မြောက်ဘိုးဆွဲသွားပါတယ်။အီတလီနိုင်ငံမီလန်မြို့မှာစနေနေ့ကကစားတဲ့ဥရောပချန်ပီယံလိဖိုင်နယ်မှာ Real Madrid ကမြို့ကန်ပြိုင်ဘက် Atletico Madrid အသင်းကိုပယ်နယ်တီမှာ5ဂိုး3ဂိုးနဲ့အနိုင်ရသွားတာဖြစ်ပါတယ်။ပထမပိုင်း15မိနစ်မှာ Real Madrid နောက်တန်းလူ Sergio Ramos ကအဖွင့်ဂိုးသွင်းလို့ပထမပိုင်းမှာ Real Madrid ကတဂိုးနဲ့အသာဥဆောင်ခဲ့ပါတယ်။ဒုတိယပိုင်းပွဲစဆာချင်းမှာပဲ Atletico အသင်းပယ်နယ်တီရပေမဲ့ Griezmann ကနာဘာတိုင်ထိသွားလို့ Atletico ချိပါဂိုးမရခဲ့ပါဘူး။ဒါပေမဲ့86မိနစ်မှာတော့ Atletico အသင်းက Carrasco ကချိပါဂိုးပြန်သွင်းလို့တဂိုးစီတည်ရဖြစ်ခဲ့ပါတယ်။ပွဲပြီးတဲ့အထိနှစ်သင်းလုံးနောက်ထပ်ဂိုးမသွင်းနိုင်တယ်လို့အချိန်ပေါ်မှာလည်းထပ်ပြီးတော့ဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီကဏ္ဍမှာ Real Madrid က5ဂိုး3ဂိုးနဲ့အနိုင်ရသွားတာပါ။ဒါကြောင့် Real Madrid ကဥရောပချန်ပီယံလိဖလားကို17ကြိမ်မြောက်ဘိုးဆွဲပြီးစံချိန်သစ်တင်သွားတာဖြစ်ပါတယ
်။နောက်ဆုံးထည့်ထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနယ်မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အရင်ဆုံးတင်ဆက်ပေးမယ့်သတင်းကတော့အစိုးရသစ်လက်ထက်ပထမဆုံးကျင်းပတဲ့ UPDJC ရဲ့အစည်းအဝေးဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ခေါ်ယူမဲ့27ရာစုပင်လုံးဟာအောင်မြင်မှုတွေရှိနိုင်တယ်လို့စိန်ခေါ်မှုတွေလည်းရင်ဆိုင်ရနိုင်တယ်လို့အရင်အစိုးရလက်ထက်ကလေးကငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ခဲ့သူတူဦးကတုံ့တက်ပြောဆိုလိုက်ပါတယ်။27ရင်ရာစုပင်လုံးညီလာခံခေါ်ယူနိုင်ရေးကြိုတင်ပြင်ဆင်ချက်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD စိုးရသစ်လက်ထက်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတော့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကိုအသစ်ပြန်လည်ဖွဲ့စည်းမှာပါငြိမ်းချမ်းရေးရှေ့လုပ်ငန်းစဉ်တွေကိုလည်းမူဝါဒအသစ်လုပ်ငန်းစဉ်အသစ်တွေနဲ့ချမှတ်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကနေပြည်တော်အစည်းအဝေးမှာပြောဆိုထားပါတယ်ဥက္ကဋ္ဌဒုဥက္ကဋ္ဌကအစအသစ်ပြန်လည်ဖွဲ့စည်းမဲ့အစိုးရလွှတ်တော်တက်မတော်အစုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်အစုအဖွဲ့၃စုနဲ့ဆောင်ရွက်သွားမယ် UPDJC ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ UPDJC ရဲ့အတွင်းမှုဦးလာမောင်ရွှေကအခုလိုစဖြေပါတယ်
ဆိုအပ်တဲ့ခုတောင်းပြောင်းပြီးတဲ့အချိန်မှာဒါ UPDJC ကခမောဆုံးပြန်ခေါ်လာဖြစ်ပါတယ်။ဆိုအပ်တဲ့ခုပြောင်းတဲ့အတွက် UPDJC ရဲ့ member တွေပြောင်းလဲရှိပါတယ်။ဆိုအပ်ဘက်ကတော့16ဦးကိုဒီစီးပွားမှာညီညွတ်တင်ပြီးတော့အတူတူဖြစ်ပါတယ်။နိုင်ငံရေးပါတီအစုအဖွဲ့ကတော့အခုစီးပွားမှာပြည်ပြောင်းမဆောင်ရနိုင်သေးတဲ့နဲ့ဒါကိုဆက်ပြီးတော့ UPDJC အဖွဲ့ဝင်တွေကိုတော့ပြန်ပြီးတော့ကျွန်တော်တို့ဖွဲ့စည်းဖို့ရှိတယ်။အခုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုနိုင်က UPDJC ရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်တယ်။ပြီးတော့ပြည်ထောင်စုညီညာရေးညီလာခံနဲ့အသက်တရာစုပင်လုံးအတူတူပဲနောက် NCA အတိုင်းကိုကျွန်တော်တို့ဆက်ပြီးတော့တွားဖို့ရှင်းပြတယ်။ဒါကြောင့် NCA အတိုင်းတွားမယ်ဆိုရင်တော့ပြည်ထောင်စုညီညာရေးညီလာခံကို UPDJC ရနေပြီးတော့အဓိကကျွန်တော်တို့ညီနိုင်ဆောင်ရွက်ပြီးတော့ပြင်ဆင်ပေးဖို့ရှိတယ်။ဒါကြောင့်မလို့နောက်တစ်လကျော်ကြောက်မှာ UPDJC ရှိဝေးတွေပြန်ခေါ်နိုင်ဖို့ဆိုတော့အားလုံးကျွန်တော်ပြည်နိုင်ပြီးတော့သဘောတူတယ်။အဲဒီကြားထဲမှာတော့လက်မှတ်မီရေးထိုးရသေးတဲ့ဒိုင်းနာလက်နက်ကင်အဖွဲ့တွေကိုကျွန်တော်တို့လိုက်လံပြီးတော့ရှင်းပြပြီးတော့တို့ပါဝင်နိုင်တဲ့နည်းလမ်းကိုရှာမယ်။ပြီးရင်တော့တို့ကိုယ်တိုင်လည်း UPDJC မှာပါလာဖို့ပြောလင်းတော့ပေါ့လေ။အဲဒီကနေပြီးတော့မှညီလာခံကိုဆက်သွားဖို့ဆိုတဲ့အစီအမံကိုဆက်ပြီးတော့ဖြည့်ဆည်းဖို့တကူဆက်ဆောင်ဖို့တော့ရှိပါလေ။
အဓိကကဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးခေါ်နိုင်မှုအကျိုးပြင်ဆင်ချက်တွေဆိုတဲ့အခါကျတော့ဒီ27ရာစုပင်လုံးမှာကောအဓိကဘယ်အချက်တွေကိုဦးစားပေးဆောင်ရွက်သွားဖို့ဆိုပြီးတော့စဉ်းစားထားတာတွေဆောင်ရွက်ထားတာတွေရှိပါလေရှင
်။အဓိကကတော့ဒေါက်ဆန်းစုကြည်ရှင်းပြလာတော့အရေးကြီးတယ်ပေါ့လေ။နိုင်ငံရေးနဲ့ကာကွယ်လုံခြုံရေးကိစ္စရတယ်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပေါ့27ရာစုပင်လုံးမှာအဓိကဆွေးနွေးနိုင်ဖို့လည်းကျန်တဲ့စီဝါရေးလူမှုရေးပညာရေးပေါ့ဘယ်အစားတော့တဘာဝပအဝင်ခြင်းထင်းသေးဒီလိုကိစ္စရက်တွေကိုတော့ဒ CSO Forum ကနေပြီးတော့တက်ဆက်ပါလိ။ဆောင်ရွက်နိုင်ဖို့ဒီနှစ်ခုကလည်းအပြိုင်သွားနိုင်မဲ့သဘောမျိုးပြင်ဆင်ဖို့ဆိုတော့မူချပြီးတော့ဆောင်ရွက်နေတာရှိတဲ့ဒါကိုလည်း UPDG စီစီရင်မှလည်းရှင်းပြပြီးတော့ဒါကိုအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့ကိစ္စလည်းအထက်ပြီးတော့အတူတူရှင်းပြပါမယ
်။ဟုတ်ကဲ့ရှင်။အခုဒီ27ရာစုပင်လုံးမှာအပြစ်မရက်ရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါဝင်လာနိုင်မှုကိစ္စကရောဘယ်လိုများစီစဉ်ဆောင်ရွက်ဖို့ရှိပါလဲရှင်
။ဘယ်လိုများပြင်ဆင်ကော်မတီကိုဖွဲ့ပေးလိုက်တာရှိတယ်။ Three Committee ကတော့လက်မှတ်မြေထိုးထားသည်တဲ့တိုင်းရင်းသားတွေလေတွေးထီပြီးရှင်းပြပြီးတော့အစတိုင်းမှာပေါဝင်နိုင်ဖို့ဆိုရည်မှတ်ချက်ထားတော့အဲ့ဒါလာမယ့်အပတ်ထဲမှာကိုပဲအမှတ်မြေထူရာကြီးတဲ့တိုင်းတလန်ကန်အဖွဲ့တွေကိုတွားရောက်ရှင်းပြဖို့ဆိုတဲ့အစ်စတကူရှိပါတယ်အဲ့ဒါကိုလည်းပြင်စီကော်မတီဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းဦးဆောင်အကူတည်းတဖွဲ့အနေနဲ့တွားဆက်တွေ့ပြီးတော့ဆောင်ရွက်ဖို့လည်းပြင်ဆင်နေရရှိတယ
်ဟုတ်ကဲ့ရှင်အန်ကယ်ဦးလာမောင်ရွှေကဒီပြီးခဲ့တဲ့သမရာဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်ဗောနော်အခုဒေါံဆန်းစုကြည်ဦးဆောင်မဲ့ဒီအဖွဲ့မှာလည်းအတွင်းမှုတယောက်အနေနဲ့တာဝန်ယူပြီးတော့မှဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်ပြီးတော့ဖော်ဆောင်သွားမဲ့လုပ်ငန်းစဉ်တွေမှာပါဝင်မယ်ဆိုတဲ့ခါကျတော့အခုလက်ရှိအစိုးရတစ်လက်ထက်ငြိမ်းချမ်းရေးဖော်ဆောင်မဲ့လုပ်ငန်းစဉ်တွေမှာပေါ့နော်အန်ကယ်အောင်မြင်မှုရလာနိုင်မယ်လို့အန်ကယ်အနေနဲ့ယုံကြည်မှုရှိပါလားဘလို့များမျှော်လင့်ချက်ရှိပါလဲရှင
်အခုအစိုးရတက်မှာလည်းဒီအောင်မြင်နိုင်တဲ့အခွင့်အရေးတွေအများကြီးရှိပါတယ်ဒီအခွင့်အရေးတွေကိုအချိန်ခဲ့ပေါ့လေဆောင်ရွက်မယ်ဆိုရင်တော့ဒီခုနပြည်မှန်းချက်တွေအားလုံးကတော့ရမှာပါပဲပြီးခဲ့တဲ့၄နှစ်ခွဲကာလမှာဆောင်ရွက်ခဲ့တဲ့ဒီငင်းတိုင်းလုပ်ငန်းစဉ်တွေကလည်းအခြေခံတစ်ခုအနေနဲ့ပေါ့လေပေးစကူအနေနဲ့ရှိပြီးသားဖြစ်တော့ဒီပေါ်မှာထက်ဆက်ပြီးဆောင်ရွက်မယ်ဆိုလည်းအောင်မြင်နိုင်တဲ့အခွင့်အလမ်းအများကြီးရှိပါတယ
်အန်ကယ်အခုဒီလုတ်ခဲ့မှုတဲ့ဒီငင်းတိုင်းရေးလုပ်ငန်းစဉ်အတွေ့အကြုံတွေနဲ့ရှင်ပြီးတော့ဗောနော်အန်ကယ်ဒီအစိုးရတဲ့အနေနဲ့ဘလို့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်ရဖို့ရှိနိုင်မယ်လို့အန်ကယ်သုံးသပ်မိပါလဲရှင
်ကျွန်တော်အမြင်နဲ့ပြောတာတော့အောင်မြင်နိုင်မဲ့ပေါ့လေ opportunity ကိုအခွင့်အလမ်းတွေလည်းအများကြီးရှိပါတယ်ဒီလိုပဲတစ်ဖက်မှာလည်းညှိနှိုင်းဆောင်ရွက်ဖို့ကြိုးစားရမယ်စိန်ခေါ်ချက်တွေလည်းအများကြီးရှိတယ်ပေါ့လေအရင်တော့ဟိုးတော့ပေါ့လေကျွန်တော်တို့1948ပင်လုံတော့လို့တော့ညှိနှိုင်းရတာလွယ်ဖို့ဆိုတာထက်ပေါ့လေအခုဖြစ်နေတဲ့ကျွန်တော်တို့ပြည်တွင်းမှာရှိတဲ့ဖြစ်ပေါ်ကြောင်းလဲမှုတွေတမက်ကိုင်းတဲ့တရားသားတွေရဲ့အနေထားတွေသူတို့ရဲ့ကောင်းဆောင်မှုပုံတံတွေသူတို့ရဲ့ရှုမြင်ချက်တွေပေါ့နောက်ကယုံကြည်မှုတည်ဆောက်နိုင်တာတွေဒါကြီးတော့အများကြီးတော့ထက်တော့လောက်ရမယ်ပြန်ချုပ်ပြီးပြောရင်တော့အောင်မြင်နိုင်တဲ့အခွင့်အလမ်းတွေရှိလာမယ့်ရင်တော့အများကြီးရှိတယ်စင်ခေါ်မှုတွေရှိလာမယ့်ရင်တော့လည်းရှိတယ်ဒါတွေကိုအားလုံးကဆိုးရတယ်မဟုတ်ပါဘူးကျွန်တော်တို့ပြည်သူလူထုအားလုံးကတော့ဝိုင်းပြီးတော့ကုညီမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ opportunity ကိုပို့ပြီးတော့ကျွန်တော်ကောင်းမွန်နေကြလည်းရမှာလို့ထင်ပါတယ
်ဒါကတော့ UPDJC ရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အတွင်းရေးမှူးဦးလာမောင်ရွှေကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်တဆက်သေးတင်ပြပေးချင်တာကတော့တိုင်းပြည်လုံးငြိမ်းချမ်းနိုင်မှုနိုင်ငံမှာအဓိကဘာတွေပြုပြင်မှုလိုတယ်လဲဆိုတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံမှာတနိုင်ငံလုံးအပြစ်ခတ်ရစဲပြီးတော့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိနိုင်မှုဆိုရင်လက်ရှိမြန်မာတပ်မတော်ကိုပြုပြင်နိုင်မှာပဲရလိမ့်မယ်လို့ပြည်ပရောက်တိုင်းရင်းသားအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။ NND ဦးဆောင်တဲ့အစိုးရသည့်လက်ထက်မှာပြည်တွင်းစစ်ချုပ်ငြိမ်းပြီးတနိုင်ငံလုံးတနက်တန်တိတ်ဖို့ဆိုရင်တော့ဘယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုမှငြိမ်းချမ်းရေးစပွဲပိုင်းမှာချန်လက်ထားလို့မရဘူးလို့လည်းပြောဆိုပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကတင်ပြထားပါတယ
်။ဟုတ်ပါတယ်။နှစ်ပေါင်း50ကျော်ကြာခဲ့ပြီးမှပထမဦးဆုံးတက်လာတဲ့ NLD အရသာအစိုးရတဲ့လက်ထက်မှာတနိုင်ငံလုံးပြစ်ခတ်ရဲဆဲဖို့နဲ့တိုင်းရင်းသားတွေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ကိုအဓိကဦးစားပေးလှုံ့ဆော်သွားမယ်လို့သမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကကတိပြုထားတဲ့အတိုင်းအခုဆိုရင်အလုံးဒန်းတူအခွင့်အရေးရရှိမယ်27ရာစုပင်လုံညီလာခံကြီးကိုခေါ်ယူနိုင်ဖို့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးစတင်အကောင့်ထဲပေါ်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်ကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးမြင်တွေ့နိုင်ဖို့ကတပ်မတော်ရဲ့သဘောထားပြောင်းလဲနိုင်မှုအပေါ်မူတည်တယ်လို့ပြောဆိုခဲ့ပါတယ်
။တပ်မတော်ရောပြန်ပြုတ်ပြင်မှာပဲကျွန်တော်ဖြစ်နိုင်မယ်အခုဒီလိုရှိရဲတတ်မတော်ပုံစံနဲ့ကတော့ဖြစ်မှာမဟုတ်ဘူးဘာလို့ဆိုဒီတိုင်းရင်းသားတွေနဲ့အားလုံးကျွန်တော်ဒန်းတူညီတူအတူတူပဲဟဲ့အတူတူပဲနိုင်ငံတော်အတွက်ကိုတည်ထောင်မယ်ဆိုတော့စိတ်သက်ကိုပြုပြင်မှာပဲဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်ဒန်းပြင်ခုလိုညဉ့်ညဉ့်ဖော်ဆောင်ရမှာလက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်ဖို့ကလည်းအရေးကြီးတယ်လို့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂွန်ဆန်ကထောက်ပြခဲ့ပါတယ
်အခုလက်ရှိရှိနေတဲ့အခြေအနေကိုကြည့်ရမယ်ဆိုရင်တော့ဒီအဖွဲ့တွေနဲ့ပဲအဓိကတိုက်နေတာပါ။ဒါပေမဲ့ဒီအဖွဲ့တွေမှာပါဘဲနဲ့ငင်းချင်ရေးရဖို့ကတော့ဥပမာကျွန်တော်ရခိုင်ပြည်နယ်မှာဆိုဘလို့ဖြစ်မှာကျွန်တော်အေးအေးမှာပါဘဲနဲ့ငင်းချင်ရေးတကယ်ရနိုင်မလဲပေါ့နော်။နောက်ဒီချမ်းမြောက်ပဲဆိုရင်ကျွန်တော်တအား PNL မှာပါဘဲနဲ့ဘလို့ငင်းချင်ရေးရနိုင်မလဲဆိုတော့စဉ်းစားစကောင်းပါလေ။ဒါမတော်နဲ့အမြက်ပြတ်ချိန်မုံပြီးမှငင်းချင်ရေးရနိုင်မလား။ဒီလိုချိန်မုံပြီးမှရနိုင်တဲ့ငင်းချင်ရေးဆိုလုံခဲ့အနည်း60 90%ကျွန်တော်ငင်းချင်ရေးရနိုင်ပါပြီ။ Tony to Arakuati, the wood of Pug of Pep, Ninchay Yametra, the Nanga no Ninchamasa, Genoaro, David Machigo, and Yamare.
A coaching dealer and Eddie Soya de Letter, Possandome, Ninja Pisema, a picker, yes, a lemon matua de la Puri, Bawina in a Patabi, a soya de Nedron, Sansujiro Baga, Tija, Shinlin, a Sunimum, she de Bulule, Diana Puri Gabiawari. Uday say soya baga, picker, yes, a mapecore, Diana Lena Gainurema, Gogan Lena Gain Tapue. DNLA down belong Lumia Yetamro, a kind demorary Bowamari. DNLA Bagaro, Bidua, Yuetare, and Neri Soyan and Yenya Sunibu, send this shide, Lupiosu Tarawa. Dianari, diga down so near Dandu, Kuya Yashibu, Piedelu, Ketchi Mahame, Pue Ogata, Kum sang up your suvari.
Diana Pet, who the Puma, the Piton Suman, Quarter Messon, at the Pert Mamma, Yenchen, Malo Laos, or the Puma, Majova. You know, Dandu, you do Kuya Luchin, and not Pinlo Makati, Pete. အတိုင်းမဲ့ကျွန်တော်တို့လုပ်ချင်တာပါအားလုံးကတော့ဒီစံလုံးစိတ်ဓာတ်နဲ့တကွာအားလုံးတန်းတူညီတူအခွင့်အရေးကိုပိုင်ကြားထောက်ခွင့်အခွင့်အရေးဒီအသက်ပဲဒီကတိုက်နေတာပါအားလုံးမေကျွန်တော်တိုင်းရင်သားအားလုံးကလည်းကြော်ပါပြီအနှစ်80ဒီလိုမျိုးဟာစီးခံရပါတော့တိုက်ခိုက်နေတာကျွန်တော်တိုင်းရင်သားဒေတာကဘယ်ရန်ကုန်နဲ့မတူဘူးအောက်ပိုင်းပမာပြီးရဲ့သုံးသက်တွေခံစားမှုပဲကျွန်တော်တောင်းပေါ်ကကျွန်တော်ခံစ
ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုနားဆင်ရပါမယ်။တစ္ဆတ်ထဲပါပဲတရားချင်းပါတယ်ရွေးကောက်ပွဲမှာပြုပြင်ပြောင်းလဲရေးတဲ့အတွက်လူမောင်ခုတ်ကူးတဲ့လှည့်တွင်နဲ့မြေတဲပင်လဲကိုဖြတ်ပွားနေစေဖြစ်ပြီးဒေသခံထောင်ပေါင်းများစွာဟာလည်းစစ်ပြေးဒုက္ခတွေတွေဖြစ်နေထွက်ပြေးခိုလုံနေကြစေဖြစ်ပါတယ်ရှင်။
မြန်မာတောင်တက်သမားတွေကပအမြင့်ဆုံးအေဝရတ်တောင်ထိပ်ကိုတက်လိုက်နိုင်ပြီဆိုပေမဲ့မြန်မာနိုင်ငံမှာတော့ခြေလျင်တောင်တက်သမားတွေအတွက်အရေးပေါ်ကယ်ဆယ်ရေးအစီအမံတွေကလိုအပ်နေသေးပဲဖြစ်တယ်လို့သဘာဝခေါ်တဲ့ခြေလျင်တောင်တက်အဖွဲ့ဥက္ကဋ္ဌဦးမျိုးတန်းကပြောဆိုလိုက်ပါတယ်။မြန်မာလူငယ်တောင်တက်သမားတွေဖြစ်တဲ့ကိုပြေဖြိုးအောင်ကိုဝင်းကိုကိုတို့ကပအမြင့်ဆုံးအေဝရတ်တောင်ထိပ ပါတယ်။ VOA ကကိုညံဝေးအောင်ဆက်သွယ်မေးမြန်းစေမှာအခုလိုသူကစဖြေပါတယ
်။ကလေးနှစ်ယောက်ဒီမှာသွားမြေတို့တောက်ထွက်ကြောက်ပါကြကြောက်။ဒီမှာနိုင်ငံရှိတဲ့သတင်းမီဒီယာအားလုံးတော့ပြန်ပွားတဲ့ကြောက်။ရှင်တော်ရဲ့အားသက်လုံငန်းတော့ဒီမှာနိုင်ငံတစ်ပတ်လူတိပုံများတာပေါ့
။အဲ့တော့လေဒီမြန်မာနိုင်ငံမှာလည်းခြေလျင်တောင်တက်တဲ့ဒီအားကစားနည်းကပို့ပြီးတော့ဖွံ့ဖြိုးလာနိုင်မဲ့အလားအလာတွေရောရှိပါလား
။ဟုတ်ကဲ့ရှိပါတယ်ခင်ဗျာ။တော်တော်တက်ကတူကောလိတိုင်းမှာတော့ရှင်တော်တဲ့အားသာအဖွဲ့တွေဖွဲ့ထားပါလေ။ဒါတိုင်းပဲကကျောင်းတချို့အောင်မလို့ရှားနေတာရှိပါလေ။ဒီရေရတောက်ထိတ်အောင်မြေသာရရှိသွားပြီးတဲ့နောက်မှာဒီတရင်ဟာဒီတက်ကတူကောလိအသေးသေးမှရှိတဲ့တောင်တဲ့အသိများအတွက်တော်ဝါတက်ကြီးဖြစ်ပါလေ။ဒီရှင်တော်တဲ့အားသာပုံကိုခွန်ဖြူအောင်ချောရဲ့ပြင်းနိုင်တဲ့အနေအထားမျိုးတစ်ပြေးရောက်လာစေလို့ဒီစားပါလေ
။ခြေလင်းတောင်တဲ့အားကစားလောကဖွံ့ဖြိုးလာဖို့အတွက်ကမြန်မာနိုင်ငံမှာဘလို့လိုအပ်ချက်တွေရှိနေလို့မြင်ပါလဲဆရာ
။အဓိကတော့ကျွန်တော်ရဲ့အားကသမန်တောင်တက်တာဖြစ်ဖြစ်တောင်တက်တာဖြစ်ရေကတောင်တက်တာဖြစ်ဖြစ်ကိုကြသိလို့များပါတယ်။တော့တောင်မြောင်သားတွေကဘာသာနာပါကြပြီနဲ့အခြေခံတောင်တက်ချင်းတော့ပဲသူတို့ဆောင်းနေပြီးတော့ဝေးလန့်ခက်ခဲတဲ့တောင်တော်ကြီးတက်ဖို့လို့ကြတော့ခီးစိတ်မတက်နိုင်နဲ့အထွေထွေလေးမတက်နိုင်ရတော့သူဆက်မလုပ်နိုင်ပါဘူး။ဆိုတော့ဒီကလိုအချက်ကတော့ဒီချင်းတောင်တက်အတင်းကိုနိုင်ငံတော်ဆိုးရကောင်ဟာချန်တဲ့တမီးတွေမှာရှိတဲ့လိုအပ်ရှိနေတော့ဝေါ်ဝေပပူပေးမှသာလေကိုကတိုးတက်အောင်မြင်လည်းလို့ရစားပါမယ်။
နောက်တစ်ခုကလေပြီးခဲ့တဲ့နှစ်ကဒီမြန်မာနိုင်ငံမြောက်ပိုင်းခါခါဘူရာစီတောင်ထိပ်ကိုတက်ဖို့စ조사ခဲ့ကြတယ်တောင်ထိပ်မှာလူငယ်နှစ်ဦးကလမ်းမှာပျောက်ဆုံးပြီးတော့တေဆုံးခဲ့ရတဲ့အချိန်တွေကြုံရပါတယ်အဲ့လိုအဖြစ်မျိုးတွေပေါ့နော်ထပ်ပြီးတော့မကြုံရအောင်လို့ဘာတွေသတိထားသင့်သတိပြုသင့်တယ်လဲအဲ့ဒါဆရာတို့အချိန်နဲ့တောင်ထိပ်အသင်းအနေနဲ့ရောဒါတွေကိုဘလူနီးလန်းနေနိုင်ကူညီပံ့ပိုးပေးဖို့စီစဉ်နေရောရှိတယ်ခင်ဗျ
ဆောလာကြခဲ့လို့မြန်မာနိုင်ငံဒီချင်းတဲ့အားသာလုံးကမဖွင့်ဖြိုးသေးတဲ့အတွက်ကြောင့်ဒီရေးပေါ်တည်သေးရေးဆိုတဲ့အစီအစဉ်ကလုံးဝမရှိပါဘူးဟိုဒီပေါ်ဆိုလို့ရှိရင်တော့ဒါ Everest တောင်ထိပ်တက်ပြီးဆိုရင်အကုန်လုံးစီပေါ်ကျပြည်သူနဲ့အကောင်းဆုံးသောတည်သေးခွင့်ရှိပါတယ်ဒီမှာဒီဘက်တော့ဒီလိုလုံးဝမရှိပါဘူးဒီတောင်ထိပ်တက်မယ်ဆိုတော့ကျွန်တော်လမ်းမတင်စပန်ဒီဘက်လောက်နောက်ချတော့တောင်ထိပ်တက်တဲ့ခါမှလည်းကျွန်တော်ကိုရှိတဲ့အင်အားနဲ့ဝေးနိုင်တဲ့အထောက်အကူပေးခြင်းတွေတရားဖြစ်ပါတယ်။ဒီကတခုဖြစ်လို့ရှိရင်ကျွန်တော်တို့မှာရေးပေါ်ဟယ်လီကော်ပတာကိလေအရုပ်ချက်ချင်းပြည်သေးနိုင်တဲ့အခြေအနေတော့မရှိသေးပါဘူး။ဒါလို့ပြည်သေးဆိုရင်မရှိဘူးရင်မတက်ဖဲမတက်တော့ဘူးဆိုလို့ရှိရင်ဘလူးဘရေခဲတောက်တက်ရရောက်မှာပေါ့။အဲ့တော့ကျွန်တော်ဒါတော့ရှိတဲ့အင်အားနဲ့ပြန်တက်နေဖြစ်ပါတယ်။လို့တော့ကျွန်တော်တက်နေမှာတော့ဂွန်ကြီးရေးကေသေးထပ်ပိုင်အခြေအနေကတော့မရှိတော့ဖြစ်ပါဘူး
။ ဒါကတော့တဘာဝခေါ်တန်ခြေလင်းတောင်းတဲ့အဖွဲ့ဥက္ကဋ္ဌဦးမျိုးတန်ကိုကိုညာဝေးအောင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တင်ပြပေးမှာကတော့ပိုးဟက်ရဲ့အာသာချက်ဘာတွေရှိသလဲဆိုတဲ့တွေ့ရှိချက်အသေးအကြောင်းပါ။အိမ်နေ၊ရုံးနေ၊လူနေအဆောက်အဦတွေမှာမကြာခဏတွေ့ရလေရှိတဲ့ပိုးဟက်တွေကိုလူတွေကယွန်းရှာမုန်းတီးစရာဖြစ်သဘောထားလေးရှိကြပါတယ်။ဒါပေမဲ့လည်းအကျိုးအကြားတွေမှာခိုအောင်လေးရှိတဲ့ပိုးဟက်ရဲ့အာသာချက်တွေကတော့သိပ္ပံပညာရှင်တွေအတွက်စိတ်ဝင်စားစရာပါ။ပိုးဟက်ရဲ့စွမ်းရည်နဲ့လူတွေအတွက်အကျိုးပြုနိုင်မယ့်ဤပညာသည်အကြောင်းကိုတော့ Writers သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လင်းဦးပြောပြပေးပါရှင်
။ပိုးဟက်ဆိုရင်ယွန်းစရာအင်းဆက်ပိုးကောင်ဖြစ်လူတွေရေဝီရသဘောထားကြပေမဲ့သိပ္ပံပညာရှင်တွေအတွက်တော့နမူနာသင်ယူစရာအများအပြားရှိပါတယ်။ American ပြည်သူ California ပြည်နယ် Berkeley Tech တို့ကဇီဝဗေဒပညာပါမောက်က Robert Fu ကတော့ဇီဝစက်ရုပ်တွေဖန်တီးဖို့ပိုးဟက်တွေရဲ့ခန္ဓာကိုယ်ဖွဲ့စည်းပုံကိုလေ့လာခဲ့သူပါ။
So you might think the best shape changers are
ပုံတရံအမျိုးမျိုးကြောင်းလဲရမှာရေပွဲတို့တီကောင်တို့ပတ်ကြည့်တို့ဟာအကောင်းဆုံးလို့ထင်ရပေမဲ့ပိုးဟက်တွေကသာအကျိုးအကျားနေရာတွေကိုဝင်နိုင်တာတွေ့ရပါတယ
်စမ်းသပ်လေးလာမှုတွေမှာတော့ပိုးဟက်တွေရဲ့ခန္ဓာကိုယ်လေးပုံတစ်ပုံလောက်သာရှိတဲ့လိုင်ကောင်းတွေမီလီမီတာအရွယ်သာရှိတဲ့အပေါက်တွေတွေကိုသွားခံပြီးကွန်ပျူတာကိုအခြေခံတဲ့ဓာတ်မှန်ရိုက်မှတ်တမ်းတင်မှုတွေလည်းလုပ်ခဲ့ကြရပါ
In order to understand how can they go in these small spaces we actually did CT scans
ဒီလိုနေရာချင်းချင်းလေးတွေမှာဘယ်လိုသွားလာကြသလဲဆိုတာကိုသိနိုင်ဖို့ CT scan နဲ့အထဲကိုကြည့်တဲ့အခါမှာအခက်အခဲမရှိတာကိုတွေ့ရပါတယ် insert တွေရဲ့အပေါ်ရံခွန်တွေဟာဒီဘူးအားဖြင့်မာတက်ပေမဲ့ကိုဟက်မှာပျော့ပြောင်းတဲ့အမြီးပါနဲ့ဆက်ထားတဲ့ခွန်တွေလေပြွန်တွေကလိုအပ်ရင်ကျုံပြစ်နိုင်တဲ့အတွက်ကောင်းကောင်းသွားလာနိုင်ပါတယ်
ပိုးဟက်တွေကသူတို့ရဲ့ခန္ဓာကိုယ်အရွယ်စားတဝက်လောက်ထိကျုံလိုက်ရပေမဲ့ပုံမှန်နှုံးလောက်နီးပါပြင်းနိုင်စွမ်းရှိတာကိုလည်းသူတည်တည်တွေ့ရှိခဲ့ကြတာပါပိုးဟက်ရဲ့ပျော့ပြောင်းတဲ့ခန္ဓာကိုယ်တိဆောက်ပုံကြောင့်အလေးချိန်စားပေါင်း900လောက်ရဲ့ဒဏ်ကိုတော့အထိခိုက်မရှိခန္ဓာရည်ရှိတာကိုလည်းစမ်းသပ်တွေ့ရှိခဲ့ကြပါတယ်ပိုးဟက်ရဲ့အစွမ်းတွေကိုအခြေခံပြီး CRAM လို့တူကောက်ခေါ်တဲ့စက်ရုပ်တစ်ခုကိုလည်းသိပ္ပံပညာရှင်တွေဖန်တီးခဲ့ကြတာပါ
It's palm size, it's bigger, so it can contain more payload.
La phwa law shi bi ayue po ji da chang, ya wet thu re, ayon khan kriya lo pisi re ko anagat ma po te nai ma phit par de. Po hat re lo be, niya chin chin ma pie law a twa nai aw le chou nai ma lai me.
Lu ni sa u re ye a chu cha re ma thu thu cha cha shin tan twa la nai san shi de, po wa ye swan ye ko a chi kan phan ti tha de set yauk ti ko lo a yi bo a chin ni chin wa de niya re ma sha pwe ka sei lo ngan ni lou ya ma.တော်ပြူနိုင်မလဲသူတေသူရီမန်းထားကြတာဖြစ်ပါတယ်ခင်ဗျာ
ပိုဟက်တွေအကြောင်းကိုအောင်လွင်ဟုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတက်လှည့်ကြေညာပေးပါမယ်ရှင
်ဥရောပတိုက်ကိုရောက်ရှိရဲ့အတွက်လူမောင်ခိုကူးတဲ့လှေတွေနဲ့မြေထဲပင်လယ်ကိုဖျက်ကူးဖို့စူးစမ်းရင်းဒီသတင်းပတ်အတွင်းနှိမ့်မြုပ်ခဲ့တဲ့လေသုံးစင်းမှာလိုက်ပါလာကြတဲ့ရွှေပြောင်အခြေချသူ900ကျော်ရေနစ်သေးဆုံးသွားပြီလားဆိုတာကိုစိုးရိမ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောဆိုလိုက်ပါတယ်ဗုဒ္ဓနေ့ကနှိမ့်မြုပ်ခဲ့တဲ့လူမောင်ခိုကူးသူရဲ့လေတစ်စင်းကနေလိုက်ပါလာသူ100နီးပါးတို့ပျောက်ဆုံးနေတာဖြစ်ပြီးနောက်ထပ်950တို့ကတော့လေပြားနိုင်ငံကနေထွက်ခွာလာတဲ့လေတစ်စင်းကြာသပတေးနေ့တုန်းကနှိမ့်မြုပ်ခဲ့တာမှာပျောက်ဆုံးသွားသူတွေဖြစ်ပါတယ်အသက်ရှင်ကျန်ရစ်သူတွေရဲ့အဆိုအရဒုတိယလေးရဲ့မာလိမ်မှုဖြစ်သူဆိုသူအသက်28နှစ်အရွယ်ဆိုရနိုင်ငံသားအမျိုးသားတဦးကိုအီတလီရဲတွေကဖမ်းဆီးခဲ့ပါတယ်တတိယမြောက်လေကတော့တောက်ချနေကနှိမ့်မြုပ်ခဲ့တာဖြစ်ပြီးလေပေါ်မှာလူဘလောက်ပါတယ်ဆိုတာမသိရပါဘူးအီရန်နိုင်ငံမှာအီရန်နိုင်ငံရဲ့လွှတ်တော်ခေါင်းဆောင်အဖြစ်သဘောထားအလေအလတ်ရှိတဲ့ကွန်ဆပစ်တစ်လွှတ်တော်ခေါင်းဆောင်အလီလာရီဂျာနီကိုဒီကနေ့တနင်္ဂနွေနေ့မှာပြန်ပြီးတော့ရွေးကောက်တင်မြှောက်ခဲ့ကြပါတယ်IS စစ်သွေးကြတဲ့ဟာစနေနေ့တုန်းကဆီးရီးယားနိုင်ငံမြောက်ပိုင်းတူရကီနယ်စပ်အနာအစိုးရစန့်ကျင်တဲ့တိုက်ခိုက်တပ်ဖွဲ့တွေအဓိကအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုတိုးမြှင့်တိုက်ခိုက်လာနေပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းကမ်ချောင်းဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းမယ်။ညပိုင်းအစီအစဉ်မှာတစ်ခါပြန်ပြီးဆုံကြရအောင်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.